ကျင့်တော်ဝဲမဲပါတမတော်ကာကွယ်ဦးစီးချိုဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကိုရုရှားကာကွယ်ဝင်ကြီးစာဂေးစွိုင်းကူတောက်ကြာနေကနေပြည်တော်မှာလာရောက်တွေ့ဆုံခဲ့တာဘလို့ထူးခြားမှုရှိတာကိုရုရှားမှာနှစ်နှစ်ကြာပညာသင်ယူခဲ့တဲ့တမတော်ရာရှိဟောင်းသုံးသက်သူဒူကိုမေးရမှာတင်နေကမဟာပြည်ဝလိလာရေးဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်ဆွေဦးကအခုလိုစာရှင်းပြပါတယ
်ထူးခြားအခြေအနေတခုလိုမြင်ပါတယ်ရုရှားမှာလည်းတခြားမဟာမိတ်နိုင်ငံတွေရှိပါတယ်အများကြီးပေါ့နော်ဒါပေမဲ့ဟိုရုရှားကဝင်ကြီးတယောက်အနေနဲ့ဒါသူ့ရဲ့ရောင်းတဲ့ဆက်တခုနဲ့မှာဒီမှာလိုနိုင်ငံကဘိုးထွက်တဲ့ပြည်နေရှင်မနိုင်ငံကလည်းဆောက်လို့ထူးခြားလို့မြင်ပါတယ်ဘာလို့ဆိုတော့အများကြီးနိုင်ငံရဲ့ကြံစည်မှုပေါ့လေဒီလိုင်းအနေနဲ့ဖြစ်ပါတယ်ဒီဒေတာတွေမှာရှိတဲ့ဒီမှာနိုင်ငံဟာလည်းဒီ strategy ဂျိုဘော်ဒီယာအကြီးကြီးမဟာဇော်ရနေရာမှာရှိနေတဲ့အတွက်ဒါရရှားဒီသူ့ရဲ့မဟာဇော်မိဖက်ရတာဒီမှာဒီလိုတောင်ရောက်တဲ့အခြေအနေဖြစ်တယ်လို့ဆိုမြင်ပါတယ်တော်ရတဲ့သုံးနှစ်ကျော်ကာလတွေ့ရရဆန်းနေပါပြီ။မဟာလူရတူအောင်ဆောင်ရဆိုင်ရာဆိုတော့လည်းမိုက်ပူတာလည်းဖြစ်ပါလေ
။အဲဒီတော့အခုအာရှဒေတာတွေမဟာပြူဝမြောက်အရေးပါတာဖြင့်နောက်ထပ်ရောအရေးပါတာရှိပါသေးလားလို့မေးရမှာဒေါက်တာနိုင်စေဦးကပဲ
။ရကြသမရဟိုဘယ်လိုဒီမှာဘူးတွေနေတဲ့ပေါ့နော်။ဒါလေးသိကျင်ပါပဲ။သူ့ရဲ့ကက်ဘိနက်ဝန်ကြီးဖွဲ့ကတော့ကျောင်းလဲဖွဲ့ကြည့်တဲ့အချိန်မှာဒါကဝန်ကြီးစာကြီးအစွာကူးတွေလည်းတော့ပြန်ပြီးတော့ကဝန်ကြီးဖြစ်ဖန်ကြီးခံရတယ်။အဲ့ဒါကဒီကဝန်ကြီးဒီအချိန်မှာလာရီမဘူဒီရဲ့နေရာကိုဆက်ဆံလာနိုင်တယ်ဆိုပြီးတော့မှပေါ့။အသုံးနှမှုရရှိနေကြပါတယ်ပေါ့နော်။ဆိုတော့သူဒီရကြနိုင်ငံမှာအရေးပါတဲ့နေရာကိုလက်ရှိမှာခိုင်ခွင့်ပြုတော့ဖြစ်တယ်။
ဒီနေရာမှာလောလောဆယ်ရွေးကောက်ပွဲပြီးမြန်မာနိုင်ငံကိုရောက်လာတာကရောထူးခြားမှုရှိပါလားလို့မေးရမှာဒေါက်တာနေဆွေဦးကစက်ပြီ
းဟိုနိုင်ငံကြီးပေါ့ဒေတာမှုတော့မရှိလို့မြင်တယ်။ဒါပေမဲ့ရုရှားရဲ့ဒီ Innovativity ကအပေါ်ပေါ့နော်။သူရဲ့နောက်မှုကိုတော့ဒါတို့ကြရလို့ကျွန်တော်မြင်ပါတယ်။ကျွန်တော်တို့နေကြတာဟိုမာဗီလာမိတ်ဆက်ဖြစ်တယ်ဆိုတော့ဒါချင်းချင်းကပြလို့ရဲ့ချီရွက်ပြပါမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ။ဘာလို့ဆိုအရှိတော်ကနိုင်ငံတွေထဲမှာတော့ကျန်တော့ရုရှားနဲ့ပူပြီးရှိကြတာခြေတော့ပြင်တယ်ပေါ့နော်။အခုတော့တော်မြင်တာမြန်မာနိုင်ငံဘက်ကတော်တော်ကြီးကိုဒီနည်းရဲ့ဘက်ကရောက်လာတာလို့ထင်တာ
။အဲ့ဒီတော့အဓိကဘာကြောင့်အခုလိုရုရှားမြန်မာကာကွယ်ရေးမဟာဗျူဟာပြောင်းလာပါလဲလို့မေးရမှာဒေါက်တာနိုင်စေဦးကပဲ
။ဒါတော့လေတမန်ကြီးဆက်ဆံရေးကြီးဟိုပုပ်ကူကြီးရဟိုတမန်ကာကွယ်ရေးကြီးတဲ့ကျွန်တော်ရုရှားကာကွယ်မှုကြီးရဲ့ချင်းကြီးရဲ့ဆက်ဆံရေးပေါ်တယ်ပို့ရှင်တယ်။ဟိုလုံငယ်တော့တုံးနေကလေးကနောက်ဆက်ရှိခုနေတော့မှာရုရှားကာကွယ်မှုကြီးကဒီလိုရှိမှာပဲမြန်မာနိုင်ငံကဒါချစ်ချစ်ကြီးလာရောက်ဖြစ်ပါတယ်။အဲ့ဒီချိန်တုန်းကစူတပီ action မတိုက်လေချော့စီကိုမြန်မာနိုင်ငံကိုရောက်ရှာမယ်ဆိုပြီးမအဲ့ချိန်မှာတော့တုံးနေကြတာရှိပါတယ်ပေါ့ကွ။တော့ဟိုလက်ရှိဒီတုံးနေကြတဲ့အချိန်မှာသူဖောက်ရောက်လာပြီးတော့မြန်မာတပ်မတော်တွေအားကြီးပါတယ်ဒါလက်နဲ့စနစ်တွေကိုဖတ်ပြီးတော့မှရရှားနေတဲ့ရောင်းဆောင်မယ်ဆိုပြီးတော့ပါတော့သူညီချက်တွေအားလုံးလည်းမှရရှိခဲ့ရတယ်ကျွန်တော်တွေ့ပါအ
ဲ့ဒီတော့အရင်တစ်ခေါက်ကမဟာပြူဟာမြောက်တိုက်လေရင်တွေအပြင်အခုတစ်ခေါက်မဟာပြူဟာမြောက်လေချောင်းကာကွယ်စနစ်တည်းရဲ့ထူးခြားမှုကိုမေးရမှာလဲဒေါက်တာနိုင်စေဦးကပဲ
သူလည်းနဲ့စနစ်တည်းရဆိုရင်အဖြစ်တော်ရှာမှာလည်းမကပါဘူးပေါ့နော်။အားရှာမှာလည်းဒီဒီရှာလည်းနဲ့ပြည်သူမြန်မာနိုင်ငံပထမဆုံးစတော့တဲ့ဒီချာသူတွေ့ပါတယ်ဒါ။ Sensor S1 လေချောင်းကာကွယ်စနစ်ကရရှာတက်မလို့မှလည်းလက်ရှိမှာတိုးနေတဲ့စနစ်ဖြစ်ပါတယ်။ဟိုအားရှာဒီကမှာကျွန်တော်လိုက်ကြည့်တဲ့အခါကျတော့ PNN နဲ့နိုင်ငံမှာရှိရလို့ဒေးနေထွက်ပြီးမဲ့ဒါတရားထောက်တော့ကျွန်တော်မတွေ့ရဘူးပေါ့နော်။နောက်ပြီးတော့မှဒီစနစ်ဒီဟိုအဖြစ်လည်းအမှန်ရှိတဲ့ဒါတရားစုပွဲမှာလည်းဒါရရှာနေတဲ့ဟိုထုတ်ဆုံးခဲ့တဲ့ညီမတို့ရှိရပေါ့နော်ဆိုတော့ဒါကကြီးပါတဲ့စနစ်ပေါ့နော်ဟိုဒီကာကွယ်ရေးဟိုတကယ်တော့ the offensive weapon ပုံပဲ defensive weapon နေနေပေါ့နော်ဆိုတော့ကြီးပါတဲ့စနစ်တစ်ခုဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
ဒီနေရာမှာအခုလိုအရေးပါတဲ့လက်နက်စနစ်တွေကိုဘယ်လိုအနေထားမျိုးမှာသုံးဖို့လိုပါလဲလို့မေးရမှာဒေါက်တာနိုင်စေဦးကနိုင်ငံရေးမှာရန်သူမိတ်ဆွေမရှိပဲအကျိုးစီးပွားပဲရှိကအခုခင်ဗျာကအကန့်အသတ်နဲ့ပြပါစင်မျိုးမဖြစ်လာဘူးလို့ယတိပြတ်မပြောနိုင်တာမျိုးပါဆိုပြီးအခုလိုရှင်းပြပါတယ
်။ပန်စာအဆွမ်းဆိုတဲ့ရောက်ကောင်စနစ်ကလည်းဒါသာလို့ဒီရောက်ကောင်စနစ်အတွက်လုံးရရင်တော့ point defense ပေါ့နော်။အရေးကြီးတဲ့အစိုးရအတော့ဦးပြီပေါ့။ဥပမာတမန်ရည်တော်လို့နေရာမျိုးတွေတော့အတော့လွတ်တော်လို့နေရာမျိုးတို့တော့စစ်ဖက်အရေးကြီးအတော့ဝင်နေရာမျိုးတို့ကာဝယ်ပေးထားနိုင်တာပေါ့နော်။ဆိုတော့ဟိုဒါကပြပါချိချော်ပြီးတော့မှဒီတော့တက်ချက်လာတယ်မင်းဟာရာကြီးပေါ့နော်။ဒါတော့ကာဝယ်မှုတွေဒါကစစ်ဖက်ကအရေးကြီးဆုံးဖြစ်ပါတယ်
။ဒေါက်တာနိုင်စေဦးကပဲအခုလိုရုရှားလက်နက်တွေပိုဝယ်လာရတာကလည်းရုရှားရဲ့နည်းပညာအဆင့်မြင့်မှုဖြင့်အင်အားကြီးအင်နေချင်းနှစ်နိုင်ငံရဲ့ရက်ခတ်နိုင်မှုဒဏ်ကိုပါကြိုတွက်ပြင်ဆင်ထားလို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာကျွန်တော်ဝင်းမြန်ပါ